ဒီခိုင်မြောက်ပိုင်းမှာတစ်ဖက်နိုင်ငံကဒုက္ခသည်တွေကိုပြန်ခေါ်မဲ့အစီအစဉ်အတွက်ပြည်သူဆောင်ရွက်မှုတွေဖြစ်ထွန်းမှုနဲ့မှုတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်ပါဝင်သတင်းသမားအဖွဲ့တွေအခုရခိုင်ပြည်နယ်မြောက်ပိုင်းမောင်းလုံးမြို့နယ်ကိုရောက်ရှိနေပါတယ်။ဒီကနေ့မှာတော့ဒုက္ခသည်တွေယာယီထားဖို့ပြင်ဆင်ထားတဲ့လာဘိုးကောင်ဂျာစကန်ကိုရောက်ရှိလေ့လာခဲ့ကြသလိုမောင်းလုံးမြို့မှာတော့ဒူးမြို့နယ်အုပ်ချုပ်ရေးမှူးဦးရထူးကအခြေအနေနဲ့ပတ်သက်လို့သတင်းသမားတွေကိုရှင်းလင်းပြောကြားမှုတွေလုပ်ခဲ့ပါတယ်။ဒီခီးစဉ်မှာပါသွားတဲ့ VOA သတင်းတော်ကုမိုးစော်ကိုကုသားညုံကဆက်သွယ်ပေးမြန်ထားပါတယ်ခင်ဗျာ။
အဲကျွန်တော်တို့ဒီကိုရောက်တဲ့အခါမှာတော့ကျွန်တော်တို့ဒီမောင်းတော်မျိုးကဒုက္ခံအုပ်ချုပ်မှုပေါ့နော်ဦးရဲထူကနေပေါ့မှာကျွန်တော်တို့ဒီပြည်နယ်လက်ခံရေးအခြေအနေနဲ့ပတ်သက်ပြီးတော့မှရှင်းလင်းပါတယ်တစ်ခါနိုင်ငံမှာရောက်ရှိနေတဲ့ဒီဒုက္ခတွေနဲ့ပတ်သက်ပြီးတော့သူတို့တုံ့ပြန်တာကတော့အုပ်စုတုံးမှုရှိတယ်ဆိုတော့သူကတုံ့ပြန်ပါတယ်ပထမအုပ်စုကတော့ဒီမြန်မာနိုင်ငံကိုပြန်မလာခြင်းဘူးတတိယနိုင်ငံကိုသွားဖို့အတွက်ကြိုးစားနေတဲ့ဟာပေါ့သွားခြင်းနဲ့အုပ်စုစုကတကယ်ရှိရဆိုတာမျိုးဒီစံထက်တယ်နောက်တစ်ခုကတော့ဒီ ARS ရဲ့အကြမ်းဖက်မှုတွေမှာပါဝင်တက်တဲ့ဘာကြီးပြမှုတွေကျူးလွန်တာတဲ့သူတွေရှိနေအဲ့ဒီလူတွေကပြန်လာလို့လေအဘောဆိုတာမျိုးကျွန်တော်သုံးတတ်တယ်နောက်တစ်ခုကတော့မြန်မာပြည်ပြန်လာခြင်းနဲ့အဲ့ဒီအစုကတော့ဒီသူတို့ရဲ့အစုကြီးမြန်မာပြည်မှာရှိတယ်နောက်လေယာဉ်နောက်ပဇွန်ကန်နေစားတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေရှိတယ်ရှိတဲ့အတွက်ကြောင့်သူကပြန်လာခြင်းကြတယ်ဒါပေမဲ့သူတို့ပြန်လာဖို့ကြိုးစားတဲ့အချိန်မှာတက်တာပေါ့လေအခြားသွားမှုမှုတွေရှိနေတာကြောင့်ပြန်လာနိုင်မှုဆိုတော့သူတို့ပြောပါလေဗျာ
ပြန်လာနိုင်ဖို့အတွက်ဆိုပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတော်တော်များများကပြောပါမြန်မာဘက်မှာအဆင်သင့်မရှိသေးဘူးလုံခြုံရေးရကောစီမံဆောင်ရွက်ထားတဲ့အနေအထားရောမရှိသေးဘူးလို့ပြောပါတယ်ခင်ဗျာအဲ့တော့ကျိုးစုလက်ခံရေးအစီအစဉ်နဲ့ပတ်သက်လို့သူတို့ဆောင်ရွက်ထားမှုနဲ့ပတ်သက်လို့ဘာများပြောပါသေးလဲ
ဆိုတော့ဒီဘက်မှာကျွန်တော်ဒီကဖိုးကောင်စခန်းမှာဆိုပြီးကျွန်တော်တို့လူ3000လောက်နေထိုင်ဖို့အတွက်ကိုစီစဉ်ဆောင်ရွက်ထားတယ်ဒါလက်တလုံးမှာအဲ့ဒီမှာဆိုကြည့်ရင်ဒီ3000လောက်စားဖို့အတွက်စားနေရိခါတွေလုပ်ထားတယ်။နောက်ကျန်းမာရေးကိစ္စတွေနောက်တခြားပေါ့လေနေထိုင်ရေးကိစ္စတွေအားလုံးအတွက်ကိုသူတို့အဲ့စီစဉ်ထားတယ်ဆိုတော့မှပြောပါလေကြာ
ဒီလုံခြုံရေးပိုင်းနဲ့ပတ်သက်လို့ပေါ့ပြောရမယ်ဆိုတော့ရခိုင်မြောက်ပိုင်းမှာကဒီတိုက်ပွဲတွေကအီလက်နက်ကင်အဖွဲ့နဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေခါကြောက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့ဘလူးပြင်ဆင်ဆောင်တာရှိလေလုံခြုံရေးကစိုးရိမ်နိုင်တဲ့အနေအထားမျိုးရောရှိပါလား
ကျွန်တော်ဒီလှဖို့ကောင်စခန်းကိုရောက်တဲ့အခါမှာတော့ကျွန်တော်အဲ့ဒီမှာရှိတဲ့လုံခြုံရေးပုံနဲ့လည်းပြေဆုံးပါတယ်ဒီကလှဖို့ကောင်စခန်းကဒီအာဏာပိုင်နေတဲ့ပတ်သက်ဆရာမလည်းမင်းမြန်ပါတယ်မင်းမြန်တော့သူတို့ဒီလှဖို့ကောင်စခန်းရဲ့ပတ်သက်လည်းမှာဆိုလို့ရှိရင်လုံခြုံရေးပြတ်ပွက်လေးနေရာချထားတာတက်ဒီနေရာချထားရရှိရပေါ့အဲ့ဒီအလယ်မှာမှလှဖို့ကောင်ကိုထားတဲ့အတွက်ကြောင့်လုံခြုံရေးကဒီလိုဘက်ကတော့ပြဿနာမရှိဘူးပေါ့ဟောဦးရဲသူကဖြေကြားတာကတော့ဒီဒီမောင်းတော်ခရံပေါ့မောင်းတော်ခရံမှာဆိုတော့မောင်းတော်မျိုးနယ်နဲ့ဝူကြီးတော်မျိုးနယ်ဆိုတဲ့နှစ်ခုရှိတယ်။နှစ်ခုမှာတော့မောင်းတော်မျိုးနယ်ထဲမှာတော့ဒီတိုက်ပွဲကြီးဖြစ်သွားတာမရှိဘူး။ဝူကြီးတော်မျိုးနယ်တွေကတချို့ဇက်ဒေတာတွေမှာတော့အမျိုးပေါ့ဝူကြီးတော်မျိုးနယ်အဆက်တွေမှာတော့တိုက်ပွဲဖြစ်သွားတာရှိတယ်ဆိုပြီးပြောပါရတယ
်။အခု22ရက်နေ့ဩဂတ်လတုန်းကတော့ဒါဒုတိယအကြိမ်ပေါ့နော်မြန်မာဆူရဘက်ကနေပြီးကျိုးပန်းနေမအောင်မြင်ဘူး။အဲ့တော့ဒုက္ခသည်တွေဟိုဘက်ကဘင်္ဂလားဒေ့ရှ်ရောက်နေရောဂျာဒုက္ခသည်တွေပြန်လာနိုင်တဲ့အနေအထားနဲ့ပတ်သက်လို့ရောဘာများပြောတာတွေ့ရခင်ဗျ။
ကျွန်တော်ဦးရဲထူးနဲ့ကျွန်တော်မေးမြန်းကြတဲ့အခါမှာတော့ဒီလိုမျိုးပြန်လာဖို့လူတွေရှိမရှိဆိုတဲ့ကိစ္စမေးတဲ့အချိန်မှာတော့သူကပြောတာတော့ပြန်လာဖို့အချိန်ဆုံးမှာသူတို့ကိုဆက်သွယ်နေတဲ့ဆက်သွယ်လာတဲ့လူတွေ80ကျော်လောက်ရှိတယ်ဆိုမှပြောပါတယ်။အဲ့ဒီလူတွေကအမှန်တကယ်မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးတဲ့ဒီအိမ်ကောင်းစုစင်းလိုမျိုးပေါ့နော်ဒီနိုင်ငံထဲမှာနေထိုင်ခဲ့ဘူးကြောင့်ဒီအထောက်အထားတွေရှိတယ်ဆိုရင်အဲ့ဒီလူတွေသူတို့ပြန်လဲလက်ခံတယ်လို့ပြောပါတယ်။အဲ့ဆိုလောလောဆယ်မှာတော့စုစုပေါင်း165ယောက်ပေါ့အင်တော်စု193ဦးပြန်လာထားတာရှိရပေါ့
ဟုတ်ကဲ့အဲ့တော့သူစီစဉ်နဲ့သူပြန်လာတဲ့လူတွေပဲရှိတယ်နှစ်နိုင်ငံပူးပေါင်းဆောင်ရည်တဲ့ပြန်နေရပြန်ရေးဆိုတဲ့စီစဉ်နဲ့ပတ်သက်လို့ပြန်လာတဲ့လူတော့တယောက်မှမရှိသေးဘူးပေါ့တဘောက
မရှိသေးဘူးခင်ဗျဟုတ်ပါတယ်ခင်ဗျပြန်လာတဲ့လူတွေကတော့သူတို့တွေကဒီမှာလဲမိသားစုတွေရှိရဲ့ဆွေမျိုးသားချင်းတွေရှိရဲ့သူတို့ရဲ့နေအိမ်တွေပါရဲ့ရှိရဲ့ဒီမှာလဲအရင်ကနေထိုင်ခဲ့ဘူးတဲ့သူတွေဖြစ်တယ်ဆိုဂျာစခန်းပေါ့လေကျွန်တော်တို့ဒီငခုရတို့မျိုးဟွာတို့တောင်ပြလဝဲတို့စခန်းတွေမှာစီစစ်လက်ခံလိုက်တယ်လက်ခံပြီးတဲ့အချိန်မှာလှဖိုးကောင်ဂျာစခန်းမှာခိတပဲထားပါမှာသူတို့ရဲ့နေရာချင်းတွေကိုပြန်လဲပို့တယ်လို့လဲကျွန်တော်တို့ဒီလှဖိုးကောင်စခန်းကတာဝန်ခံကပြောပါလိမ့်မယ်
မောင်းလုံးမျိုးကိုရောက်ရှိနေတဲ့ VOA သတင်းတော့ကုမိုးစော်ကိုကုသားညုံကဆက်သွယ်မိမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ